ဟုတ်ကဲ့ဈေးပေါ်လူနာကဲတဲ့ဆရာဝန်ကြီးခင်ဗျာကျွန်တော်တို့အခုဒီဆန္ဒပြပွဲတွေအတွင်းမှာပေါ့နော်ဆရာကိုယ်တိုင်လည်းဒီတွေ့နေရတဲ့တစ်ခတ်တည်းရတွေအထူးသဖြင့်တော့တေးစီနိုင်တဲ့ဒီဥကောင်းတဲ့ဝမ်ပိုက်လိုဒဏ်ရာမျိုးတွေတွေ့နေရတာမို့ဒါတွေကိုအရေးပေါ်ကယ်ဆယ်ဒီရှေးဥသူနာပြုစုဖို့ဘယ်လိုစပြီးတော့အကြံပြုခြင်းလဲဆရာကြီ
းအဓိကကတော့စပြီးတော့ emergency လုံးဝပါပေါ့အဲ့လိုမျိုး S တုံးလုံးနဲ့တွားရတာ S တုံးလုံးဆိုတော့ကျွန်တော် limit က self safety ပေါ့နော်ဒီ self safety ရှိတယ်ပြီးတော့ survivor safety ပေါ့အဲ့တုံးမျိုးရှိတယ် self safety ဆိုတော့အဓိကကတော့အရေးကြီးဆုံးကကိုယ်ကိုယ်တိုင်တော့ကြံမဲ့လူဖြစ်ဖြစ်ဒါမှမဟုတ်ကိုယ်တိုင်ကုသမဲ့လူဖြစ်ဖြစ်အဲ့လူက safe ဖို့အရေးကြီးတယ်ဖြစ်နေခဲ့တဲ့အချိန်မှာကျွန်တော်ကကိုယ့်အတွက်စိတ်ဖြစ်လာမှဖြစ်လာဆိုတာအရင်ကကြည့်ရတယ်သုံးဝန်းကျင်အောင်အဲကိုကတောက်ခဲ့လိုက်တဲ့အချိန်မှာကိုကကိုသွားမှဒဏ်ရာရတဲ့လူကနှစ်ယောက်ဖြစ်သွားမှဆိုတော့အဲ့တော့အခုရမယ်ဆိုရင်ကိုကိုလွတ်ရလားကိုကလွတ်တဲ့နေရာမှာရှိရလားပြီးတော့ကိုကကုသပေးလို့ရတဲ့နေရာမှာရှိလားဆိုတော့ကျွန်တော်ကအရင်ဆုံးစကြည့်တယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ဆင့်ကတော့ဒီ stay safe လုံခြုံတဲ့နေရာမှာခိတ္တခိုအောင်ဖို့အတွက်ရောဘယ်လို
sensitivity ပုံမှန်ဆိုရင်တော့ကျွန်တော်တို့က disaster ဖြစ်ပြီဆိုရင်တော့ကျွန်တော်ဒီကမိလောင်တာတော့ပါလို့ပေါ့အဲ့လိုမျိုးဒါမှမဟုတ်လွတ်ပြတာခတ်တာမျိုးကြားရမှာဆိုရင်ကျွန်တော်တို့ကဘာလို့ကြောက်လဲဆိုတော့ကိုသွားကြမယ်နေရကိုကလူနောက်ဆွဲထုတ်မဲ့နေရကစိတ်ရှိရလားဆိုတော့ကြည့်ရတယ်တကယ်လို့စက်တက်ကြီးပြင့်နေတဲ့အချိန်မှာကျွန်တော်ဆွဲထုတ်နေရအဲ့ဒါပို့ပြီးတော့တယောက်တည်းပြေးတာဆိုရင်လူနာပါပြီးသေးတာပို့ပြီးတော့အနေနဲ့များတယ်အဲ့တော့ကျွန်တော်တို့ကပြစ်ပြချင်းမှာဝုံတိုင်းပြင့်နေဟာကြီးကိုတိုင်းပြီးဆွဲထုတ်လို့ကြောင့်အဆင်မပြေဘူးအဲ့ဒါမျိုးကြာကျွန်တော်တို့ကလို့လို့ရတာအဲ့လူအထင်းမှာရှိတဲ့လူတွေကလူနာ rescue ဖြစ်သွားပြီ
ဟုတ်ကဲ့အချင်းချင်းကယ်ရမယ်သူဖြစ်သွားတာပေါ့နော
်ဟုတ်ကဲ့သူကလို့ rescue ဖြစ်သွားပြီဆိုရင်ကိုယ်ဘေးနားမှာလျှောက်လဲမှာကိုယ့်ဝန်ကိုဘေးနားပြင်ဆင် protest လုပ်နေတဲ့လူကတခါဆွဲထုတ်ဆွဲလို့ကိုယ့်ဝန်ကိုယင်ကြည့်ကိုလွတ်တဲ့နေရာမှာရှိနေကြည်ကွယ်မြောက်ွယ်မှာရှိနေပြီးတေးကြလို့ဆိုရင်ဆွဲထုတ်ဆွဲထုတ်တဲ့အချိန်မှာတခြားလူတွေကဝိုင်းကူပြီးတော့ဆွဲထုတ်ဆွဲထုတ်ပြီးတော့မှနောက်ဆုံးမှစိတ်ချတဲ့နေရာတနေရာကိုရအောင်ရွှေ့အဲ့ဒါမှာစင်းစစ်ဒီရှင်မှာ
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးဒီအသက်ဆက်ရှင်နိုင်အောင်ပေါ့နော်ဒီရှေးဥသူနာပြည့်စုံဖို့အတွက်နေရာလုံခြုံမှုနဲ့ပတ်သက်ရော
Survivor City ရောကျွန်တော်နောက်ဆုံးမှကြည့်ရတယ်ဘာဖြစ်လို့လဲဆိုတော့သူကထိခိုက်ဒဏ်ရာရပြီးသားကိုချက်ချင်းဆွဲထုတ်လို့တချို့တွေကြောင့်အခုကခေါင်းတွေပါပြစ်တာပါဘာလို့အဲ့လိုမျိုးလုံးဝခေါင်းပြစ်နေပြီးတော့သူကမလှုပ်နိုင်တဲ့လူတွေကိုအထင်းကြီးဆွဲထုတ်ရတာရိုးလမ်းလမ်းလျှောက်နေတဲ့လူတွေကဆွဲထုတ်ရတာဆိုင်ပို့ပြီးတော့ခက်ခဲတယ်အဲ့လိုအခြေအနေမျိုးမှာဆိုအဲ့နေရာမှာရှိတဲ့လူဟာလူတွေကိုအရင်တော့တပတ်ကိုလွတ်တဲ့နေရာအရင်ဆွဲထုတ်ခေါ်ပြဇာတ်နဲ့လမ်းခေါ်တယ်ဒီဘက်ကလာဒီဘက်ကလာအဲ့လိုကျွန်တော်တို့ကလည်းအဲ့မှာ treatment ပေးမှလို့အဲ့ပြီးတော့အဲ့ချစ်တဲ့နေရာနဲ့အနည်းဆုံးနေရာမှာကျွန်တော်တို့လုံးဝကုကွမရှိဘူးကျွန်တော်ကုလို့မရအောင်ဆိုတော့ကျွန်တော်တို့လုံးဝစိတ်ချရတဲ့နေရာတနေရာအရင်ကြီးလည်းဝေးလို့မရအောင်အရင်ကြီးလည်းမနေရအောင်အဲ့လိုဇုံတစ်ခုကျွန်တော်တို့ကဇုံသုံးခုခွဲတာအဲ့ဇုံသုံးခုတည်းမှာမှဒုတိယဇုံနဲ့တတိယဇုံချားထဲမှာကျွန်တော်တို့ကခုတယ်အဲ့ဒီကအနည်းဆုံးဇုံကတော့ red zone ပေါ့နော
်ဟုတ်ကဲ့အနည်းအောင်ဆုံ
းဟုတ်ကဲ့ဟုတ်ကဲ့ red zone ထဲမှာကျတော့ကျွန်တော်တို့ကပြည့်နေခက်နေတဲ့နေရာမျိုးနောက်တစ်ခုက yellow zone ပေါ့
ဟုတ်ကဲ့အဝါရောင်ဆုံး
ဟုတ်ကဲ့ငါ yellow zone မှာကျတော့ yellow zone အဆုံးနဲ့ green zone ချားထဲမှာကျွန်တော်တို့
ကဟုတ်ကဲ့အစိမ်းအောင်ဆုံးနဲ့ကြားပေါ့နော်ဆရာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့စိတ်ကူးရဲ့နေရာကို yellow zone green zone နေရာမှာထားပြီးတော့ပြီးတော့စိတ်ကူးရဲ့နေရာကျွန်တော် transport ကောင်းနေရမယ်လူနာကိုချက်ချင်းစီးရင်ပို့မယ်လို့ပြောလို့ဆိုရင် transport ကောင်းရမယ်ပြီးတော့ကျွန်တော်မှာထွက်လန်းရှိရမယ် escape လန်းရှိရမယ်အဲ့လိုမျိုးနေရာတွေကျွန်တော်တတ်မှတ်ပြီးတော့စိတ်ကူးရဲ့နေရာထားရတာ
ဟုတ်ကဲ့ဆရာရင်အဲ့တော့ဒီနေရာမှာအရေးကြီးဆုံးကတော့ဒီပထမအဆင့်မှာဆရာတို့ကိုဒီအနည်းအောင်ဆုံးပါပေါ့နော်ကုညီပေးဖို့ဆက်ထုတ်ပေးဖို့ကအရေးကြီးဆုံးဖြစ်နေတာပေါ့
ဟုတ်ကဲ့
ဆရာအဲ့တော့အဲ့နေရာမှာဘလို့ဆက်ထုတ်တင်တယ်ဆိုတာရောဆရာအကြံပြုချင်တာသူဒီပြန်တော့
ဟုတ်ကဲ့
ဒီတေလောက်တဲ့တန်ရာဥကောင်းတ
ော့ဟုတ်ကဲ့
ဟုတ်ကဲ့ one bite တော့ဟုတ်ကဲ့အခုချုပ်နေရတာဟုတ်ကဲ
့အမှန်တော့အဲ့လိုမျိုးထိရောပြီဆိုရင်ကျွန်တော်ကအဓိကဆက်ထုတ်တဲ့အချိန်မှာဆွဲထုတ်တဲ့သူကိုထပ်ပစ်တာမျိုးရှိတယ်တချို့တွေကပြင်ကြဘလို့ဖြစ်လဲဆိုတော့ပေတော့တဲ့နေရာကိုအရင်မပြေဘူးလဲဝအောင်လည်းအရင်ပြေတယ်လဲဝပြေတဲ့အချိန်မှာဘလို့ဖြစ်လဲဆိုတော့နောက်တစ်ယောက်လာခဲ့သေးတယ်ဆိုတော့လာခဲ့တဲ့အချိန်မှာလာရှဲလူကိုထပ်ပစ်တယ်အဲ့လိုမျိုးပြစ်တဲ့နေရာကအုံအောင်ဖြစ်သွားမှာအဲ့လိုမျိုးဖြစ်သွားနိုင်တယ်အဲ့လိုဖြစ်သွားနိုင်တဲ့အချိန်လေးဖြစ်နေပြီဆိုရင်ကျွန်တော်တို့ကဘလို့လုပ်ရမလဲဆိုတော့အရင်စထုတ်မယ်ဆိုရင်တော့ကိုယ်ကိုလွတ်အောင်ရင်ဆောင်တာဒါဆိုကဲမဲ့လူရဲ့ဆက်စစ်တီဖြစ်သွားတယ်ကိုယ်တိုင်အနေနဲ့ကင်းအောင်လုပ်မှရတယ်ကဲလို့ရမှာကဲနိုင်တော့ပူကောင်းတယ်ဒါမှမဟုတ်ဒူနာလည်းကောင်းသေးတယ်ကဲလို့လည်းရနိုင်လို့အခြေအနေမျိုးဆိုရင်တော့ဖြစ်နိုင်ဘေးနားလူအခုကြီးတောင်းအကုန်လုံးဝုန်းပြေးတာကတစ်ခါကျရင်လူတနေနာနဲ့ပါနေဆိုပူတော့ကရောက်နိုင်တာရှိတယ်အဲ့ဒါမျိုးဘေးနားလူကိုကိုယ်ကလိုခဲ့မလဲဆိုတော့ကိုယ်ကိုအောက်ရှိတဲ့လူတွေစုပြီးတော့ကဲရမယ်ပလန်ကိုတစ်ခါဆွဲပြီးတော့တစ်ခါကားတဲ့လူကကားဒါမှမဟုတ်ရင်တစ်ခုခုနဲ့ကားပြီးတော့မှဆွဲထုတ်တာမျိုးလုပ်သေးတယ်
ဟုတ်ကဲ့အဲ့တော့လောလောဆယ်မှာ
တိုင်းဆိုတဲ့တိုင်းမဟုတ်ကဲ
့ဟုတ်ကဲ့ဟိုတိုင်းနေရာတော့ဒီကြည်စံတော့ကာဖို့တော့ခက်ကောင်းခက်နေတယ်ဒါပေမဲ
့ဟုတ်ကဲ့ကြည်စံတော့ကာဖို့တော့မလိုဘူးတကယ်ရောဘာဘူးလက်တို့တခြားဟာတွေကတော့ကာနိုင်တော့ဗောန
ော်ဟုတ်ကဲ့ဆရာအဲ့တော့ဆွဲတဲ့ပုံစံအနေထားမျိုးရောဆရာဘယ်လိုဖြစ်စေချင်လဲ
ဆွဲတဲ့ပုံစံတော့မျိုးမျိုးရှိတယ်တချို့ကတော့ဒူနာကတ်နဲ့မှဆွဲလို့ရတာမဟုတ်ဘူးကျွန်တော်တို့မှဆွဲမယ်ဆိုရင်နောက်ဆုံးဘာမှမရှိတော့ဘူးပစိုးနဲ့ဆွဲပြီးဒရွတ်တိုက်ဆွဲတာမျိုးလည်းလုပ်လို့ရတယ်ဘူနာကိုပစိုးပေါ်မှာတင်ပစိုးပေါ်မှာတင်ပြီးတော့ပစိုးကိုအနားစာလေးခေါက်လိုက်ရင်လိမ့်လိုက်ရင်ကျွန်တော်လက်ကင်လို့ရပါလား ့ဆိုဘယ်ဘက်တော့ညာဘက်တော့အဲ့လိုအရှိတမ်းမှာတောက်တွေကိုနည်းနည်းလိမ့်လိုက်ပြီးဆိုရင်လက်ကင်လို့ရသွားတဲ့အနေအထားဖြစ်သွားအဲ့ဒါထန်းစင်ပုံမျိုးဖြစ်သွားလိမ့်မယ်လူနာပစိုးပေါ်တင်ပြီးဆွဲတာလို့အဝတ်စားတစ်ခုပေါ်တင်ပြီးဆွဲတာလိုက်ကစားပေါ်တင်ပြီးဆွဲတာလို့စားမုံရဲ့နီးစက်ရဲ့ခေါကုန်တွေပေါ်တင်ပြီးဆွဲတာလို့အဲ့လိုမျိုး transport ပစ္စည်းပေါ့နော်ချိန်ရဟန်နဲ့ပဲလို့ရအဲ့လိုမျိုးခုံပေါ်မှာတင်ပြီး wind တဲလိုက်တာလို့ပြီးတော့အဓိကကတော့လူနာအဲ့ချိန်မှာသွေးတည်အောင်နေဆိုရယ်ဘာမှလုပ်လို့ရမှာမဟုတ်ဘူးဘာလို့ဖြစ်နေခဏနေရကြားရမှာအဲ့သွေးတည်အောင်လုပ်တော့ဘာလို့ကြာတော့ရေလို့ဆုံးသားရောက်ပြီဆိုတော့သွေးတည်အောင်လို့ဘာလို့အဲ့ဖြစ်နေတဲ့နေရာကိုကျက်စီးရတာလို့ဒါကြောင့်လက်တီချောက်တွေထိဆိုရင်လက်တီချောက်တွေရဲ့အပေါ်ပိုင်းကိုပို့ပြီးတော့တင်းတင်းလေးစီးထားတာလို့ပစ္စည်းမင်းနဲ့စီးတဲ့အချိန်ကိုကြိုးမှတ်ထားတာလို့အဲ့လိုမျိုးတော့လုပ်လို့ရတယ်
ဟုတ်ကဲ့ဆရာ
ပြီးတော့
အဲ့တော့
ဟုတ်ကဲ့ပြီးတော့
ကြောဆရာ
အဲ့ဒါအရေးကြီးတာကျွန်တော်မှားချင်တာကရင်မထီတာပေါ့နော်ရင်မထီရဲ့နိုင်ငံကကျွန်တော်တို့အကုန်အပြည့်ပြည့်လို့မရပါဘူးဒါကြောင့်လို့သူတို့ကိုလုံမယ်ဆိုရင်ကျွန်တော်က three way dressing ဆိုတာရှိတယ်ဘုံမကူပိတ်တယ်တစ်ဖက်ကိုဖွင့်လာပေးရတယ်။ three sided dressing လို့လည်းခေါ်တယ်။ကျွန်တော်တို့ပတ်ပြီးပတ်လိုက်တော့တစ်ခုနဲ့ကတ်ထားမှဆိုအဲ့နောက်ဖိပြီးကလေးထားမှဆိုရင်ဒီနေ့နဲ့သုံးနေရာကိုကတ်ထားပြီးတော့အဲ့ပတ်ပြီးဖိပြီးပါဆိုရင်လေးတော့မှသုံးနောက်ကိုပိတ်ပြီးတစ်ဖက်ကိုဖွင့်လာရတယ်ဗျ။ဒါမှဖွင့်လာတဲ့တစ်ဖက်ကအရင်ကျင်းနေလို့လည်းမရဘူး။အဲ့မှာလေဝင်လေထွက်လေဖြစ်နေရမှာပေါ့နော်။ဒါကြောင့်လို့အဲ့ဖွင့်လာတဲ့ဖက်မှာသွေးတွေဗါးအရင်ပိတ်ရင်းပြန်ဖယ်ပေးရမယ်။အဲ့ဒါမှသာတကယ်တော့အစတော့ရင်မက်ကိုထိရင်တော်တော်များများအဆုတ်ကိုထိတယ်အဆုတ်ကိုထိတဲ့အချိန်မှာသူကအဲ့လိုမျိုးအကုန်လုံးအပြည့်ပိတ်ကပ်လိုက်ပြီဆိုရင်ဘာဖြစ်လဲဆိုတော့အဆုတ်ကဒေဒစ်စ်သူရှိတဲ့အဲ့နာမှာပုံလာပြီးတော့ဆင်းနေတဲ့အဆုတ်ကတက်စီချက်လာပြီးတော့ရှူလို့မရတဲ့အနေအထားဖြစ်သွားတယ်ပြီးတော့နောက်ခု1 byte ကတော့ဒီတိုင်းပဲကတ်ထားလို့ရပါတယ် byte ကတော့တော်တော်များများကတော့ထိသွားပြီဆိုရင်တော့ထိတဲ့နေရာတော့မျိုးစုံရှိနိုင်တယ်ဗောနော byte ကတော့အထိကတော့တွေးထိမှုပဲအဲ့နာကိုပတိထူထူနဲ့ပတ်ပြီးတော့ဖြည့်ပြီးတော့အာနတင်းတင်းပေါ့နော်ပတိထူထူနဲ့ဖြည့်ပြီးတော့ဂျန်တဲ့ဟာတွေကိုပတိစီးပြီးတော့လို့တွေးရှင်းလာတာပုံစံဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ